ထိုင်းမလေးရှားနဲ့ကိုရီးယားကိုလုံသွားလုံမဲ့သူတွေအတွက်အလုံသမားတပ်သိခံကပြထုတ်ပေးရကိုမနက်ဖြန်မလ၁၈ရက်ကစပြီးရာယီရန်နာလိုက်ခဲ့လို့အစိုးရကပြပအလုံကံကြိုးဆောင်လိုင်စင်ရအေဂျင်စီတွေကိုဒီကနေ့အသိပေးကြေညာလိုက်ပါတယ်။ ကမ္ဘာကျော်ကနေနဲ့ကုသလာရေးကိုရိုနာဗိုင်းရပ်စ်ကိုဗစ်-19ကိုတားဆီးဖို့လူစုလူဝေးနဲ့လုံရရဲ့အစည်းအဝေးပွဲလန်းသဘင်တွေကိုရပ်ဆိုင်ဖို့နိုင်ငံတော်သမ္မတယုံကမလ၃ရက်ကထုတ်ပြန်ပြီးနောက်ပိုင်းအခုလိုလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့နောက်ဆက်တွဲကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီကြေညာချက်ဟာအေဘီလာ၃၀ရက်အထိတိုက်ရောက်နိုင်လိမ
ုလဲဆိုတော့ပိတ်ဖို့လုပ်နေတယ်။နောက်ဂျပန်မှာလည်းတချို့နေရာတွေကဒီယောဂပွဲတွေတွေ့နေတယ်။သူလွတ်နေတဲ့နိုင်ငံတော်တော်များများမှာကကိုယ်တွေ့နေဆိုတဲ့ကကြတော့ဒါကိုစဉ်းစားဆုံးဖြတ်သူဒီဘက်ကလည်းအကျိုးဖြစ်တယ်စဉ်းစားတော့ပေါ့အဓိကတော့ဒီချိန်မှာပေါ်ပေါက်နေတဲ့ဒီကဘာကပီးဆိုတဲ့အားကိုဘယ်လိုကျော်လွှားမလဲဆိုတဲ့ကမှလုပ်တဲ့နေမှာဒါကဒီပေါ်မှာမူတည်ပြီးစဉ်းစားလာပဲပေါ့နော
်ဒီကြီးညာချက်ဟာပြပနိုင်ငံတွေအားလုံးအတွက်အကျုံးဝင်ပါတယ်အိန္ဒိယချင်းထိုင်းနိုင်ငံကိုတရားဝင်လုပ်သားစီလုံးမှု MOU နဲ့သွားမဲ့အလုပ်သမားတွေကလည်းရန်ကုန်မြို့ဝတီကော့တောင်းဖတ်အန်စရည်မျိုးတွေမှာအလုပ်ကင်တပ်တခံကပြားကိုမနှက်ဖြန်ကစပြီးထုတ်ယူနိုင်မှာမဟုတ်တော့ပါဘူ
းတရှိရနေမနှက်ဖြန်ပေါ့မနှက်ဖြန်စပြီးတော့ MOU လုပ်သမားတွေအဲဒီဘိုးဘက်ကိုထိုင်းနိုင်ငံလိုမဲဆောက်လို့ကောက်တော့မှသွားလို့လုပ်တဲ့ MOU လုပ်သမားတွေရှိတယ်တရားဝင်သွားတဲ့လုပ်သမားတွေပေါ့အဲဒီလုပ်သမားတွေကမနှက်ဖြန်စပြီးရာရဆိုင်ထားမယ်ဆိုတော့ရှိတယ
်မြို့ဝတီမြို့နယ်အုပ်ချုပ်ရေးမှူးဦးဖြိုးစောကိုကိုပြောသွားတာဖြစ်ပါတယ်အစိုးရရဲ့ဒီကနေ့ကြေညာချက်ကိုထိုင်းမလေးရှားကိုရီးယားသုံးနိုင်ငံကအလုပ်သမားတန်ရာရှိရုံးနဲ့ပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်အပြင်တခြားဆက်ဆက်အဖွဲ့အစည်းတွေကိုဒီကနေ့မတ်လ18ရက်မှာပြည်ပို့ခဲ့ရလဲဖြစ်ပါတယ်ကျွန်တော်ကိုစောထက်ရန်ကုန်မြို့ကနေပြည်ပို့ထားတာပါ